တခိုင်ပြည်နယ်ဗုဒ္ဓတော်မောင်တော်မြို့နယ်တွင်မှာဗလီကျောင်းတွင်အပါဝင်လူနေအိမ်ဈေးဆိုင်နှင့်အခြားအဆောက်အုံစုစုပေါင်း3,000ကျော်ကိုတရားဝင်မဝင်ဥပဒေနှင့်အညီစစ်ဆေးဖို့စစ်စည်ရေးကော်မတီကိုဖွဲ့စည်းပြီးစစ်ဆေးသွားမှာဖြစ်ကြောင်းရခိုင်ပြည်နယ်အစိုးရကပြောကြားလိုက်ပါတယ်။တရားမဝင်အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့သတင်းတွေကြောင့်ဒေသခံတွေစိုးရိမ်မကင်းဖြစ်နေခြင်းမှာရခိုင်ပြည်နယ်အစိုးရအဖွဲ့ကဒီကိစ္စနဲ့ပတ်သက်လို့ပြည်နယ်အစိုးရရုံးမှမနေ့ကသတင်းစာရှင်းလင်းပွဲပြုလုပ်ခဲ့တာပါ။မန်အင်ဂျင်နိုင်ကအပြည့်စုံကိုပြောပြပါမယ်။
လော်လဆယ်မှာဒီအဆောက်အုံတွေကိုတရားမဝင်မှုနဲ့ဖျက်သိမ်းဖို့ဆိုတဲ့ကိစ္စအကောင့်ထဲပေါ်ဖို့မရှိသေးပဲပထမအဆင့်အနေနဲ့သက်ဆိုင်ရာလုံထုံးလုံနီးဥပဒေနဲ့အညီစတင်စီစစ်မှာဖြစ်တယ်လို့ရခိုင်ပြည်နယ်လုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးပိုမူးကြီးထင်လင်းကသတင်းစာရှင်းလင်းပွဲမှာအခုလိုပြောသွားပါဗျ။
ကျွန်တော်တို့ကနေရာလိုက်ဆောက်အယူစားလိုက်စီစစ်ကြံပြီးစီစစ်ဖို့ကျွန်တော်ကစီစဉ်ထားပါတယ်။နေရာလိုက်ဆိုတာဥစားပေးအဆင့်လိုက်ပေါ့နော်တောင်ကုန်းကြီးရှိတဲ့နေရာတွေလင်းမြေကြီးရှိတဲ့နေရာတွေစကြက်မြေရှိတဲ့နေရာတွေပြီးမှတစ်စိမ့်တစ်ဆင့်ရက်ွက်ရွာထဲမှာရှိတဲ့ခြေနေလေးတွေရက်ွက်မှာရှိတဲ့ခြေနေဒီလိုဥစားပြီးအဆင့်လိုက်တို့ကစီစစ်ဆောင်ရွက်ဖို့စီမံထားပါ
ဒီအဆင့်တွေဆောင်ရွက်ဖို့ပြည်နယ်ခရိုင်မြို့နယ်အဆင့်အလိုက်စီစီရေးကော်မတီတွေဖွဲ့စည်းထားပြီးဘူးတီတောင်မောင်းတော့ခရိုင်မှာရှိတဲ့တရားမဝင်အဆောက်အုံတွေကိုစစ်ဆေးပြီးတဲ့နောက်ပြည်နယ်ဝန်ကြီးချုပ်ရဲ့ဆုံးဖြတ်အတည်ပြုချက်နဲ့ဆောင်ရွက်မှာဖြစ်တယ်လို့ဗိုလ်မှူးကြီးထင်လင်းကပြောပါတယ်။ဒါပေမဲ့လည်းအခုလိုရခိုင်ပြည်နယ်အစိုးရရဲ့တရားမဝင်အဆောက်အုံတွေကိုဖျက်သိမ်းမယ်ဆိုတဲ့အစီအစဉ်အကောင့်ထဲပေါ်မယ်ဆိုရင်ပြည်ထောင်စုအစိုးရရဲ့ဆုံးဖြတ်ချက်အတိုင်းလိုက်နာဆောင်ရွက်ရမှာဖြစ်တယ်လို့ဒေသခံအစ္စလမ်ဘာသာဝင်တဦးကပြောပါတယ
်။အဲ့ဒီသူ့ကျော်လို့ဆောက်တဲ့ဆိုတဲ့နေရာမှာဒီလူတွေကသူတို့ record တွေမှာနော်စာတန် record မှာဒီနေရာမှာသူတို့မှာ record နဲ့ပိုင်ဆိုင်မှုရှိတဲ့နေရာတခုမှာသူတို့ဆောက်တာပဲဖြစ်နေတယ်။အဲ့ဒီလိုဆောက်တဲ့အချိန်မှာသူတို့အနည်းဆုံးတော့သူတို့ပြပါအုပ်စုရဲ့အနာမယာပွေးစီကဖုံးပူရတော့ရှိတော့ရှိနေမှာတကယ်လို့အဲ့လိုကြီးရောကြီးရောအုပ်စုအသင်လောက်အနာမယာပွေးစီဖုံးပူချက်မရှိဘူးဆိုရင်ဒါကတရားမဝင်ပေါ့ကျွန်တော်ပြောချင်တာကဟိုဒီအောင်နဲ့ပတ်သက်လို့ဟိုမှာလေးရင်ကုန်မှာလေးကျွန်တော်ကြားတော့ပေါ့နော်ဒီပွေးစီတီကသူတို့ကသူတာတကားဝင်ပြီးဌာနကိုလေ့တင်ထားတယ်ဆိုပြီးလေကျွန်တော်အဲ့လိုကြားတယ်ဟိုဒီလိုဆိုရင်ပြင်းရဆရာလို့ဒုစားကိုဌာနဝင်ပြီးဌာနကိုတင်ထားဆိုရင်ဌာနဝင်ကြီးကဘာပြောလဲအဲ့နောက်ဆုံးအဆင့်တော့လေတမတားလို့ပြည်တော်စုအစိုးရအနေနဲ့ဆုံးမရှိတာချမ်းမဒီပြည်မြဆူလာကလေးဒါကလုံးလို့ရမှာပေါ့ကျွန်တော်အဲ့လိုပဲထင်တယ
်လက်ရှိတရားမဝင်အဆောက်အုံစီးရင်ဆိုပြီးရခိုင်ပြည်နယ်အစိုးရကထုတ်ပြန်ချက်မှာတော့ဗလီ12လုံး RV ကျောင်း35ကျောင်းလူနေအိမ်2500ကျော်ဈေးဆိုင်ပေါင်း600ကျော်အဆောက်အုံ180ကျော်စုစုပေါင်း3000ကျော်ရှိနေပါတယ်ဒီအဆောက်အုံတွေတရားဝင်မှုရှိမရှိစီစီရေးကာလကိုတော့ဘလောက်ကြာမလဲဆိုတာမပြောနိုင်သေးတဲ့ကြောင့်ပြည်နယ်အစိုးရတာဝန်ရှိသူတွေကသတင်းစာရှင်းလင်းပွဲမှာပြောကြားသွားပါတယ်ရှင်